မောင်ငယ်မှာကျပါတဲ့ပြည်သူ့လွှတ်တော်ရဲ့ပထမသတင်းပတ်အတွင်းမှာပဲလွှတ်တော်သဘာဝတိတွေပါဝင်နိုင်ငံတော်သမ္မတနဲ့ဒုသမ္မတတွေကိုရွေးချယ်ခဲ့ကြပါပြီ။ဒီလိုရွေးချယ်ရေးလုပ်ငန်းစဉ်တွေဘလောက်ထိမြတ်တမှုရှိပါပြီလဲ။ပြည်သူ့လွှတ်တော်ဟာတိုင်းပြည်ရဲ့အနာဂတ်ပြည်သူတွေရဲ့ကြိုးစည်းပွားကိုရှေ့တန်းတင်တိုင်းမဲ့ဥပဒေတွေချမှတ်ဖို့ဘလောက်ထိဆောင်ရွက်လာနိုင်မယ်လို့မျှော်လင့်နိုင်ပါပြီလဲ။နေပြည်တော်မှာရောက်နေသူတွေကဒုသမ္မတအဖြစ်အမည်စင်းတင်သွင်းခံခဲ့ရသူရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP ရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်။ဒေါက်တာအေးမောင်ကဒုသမ္မတတွေအမည်စင်းတင်သွင်းခဲ့တဲ့ရည်ရွယ်ချက်တွေနဲ့ပတ်သက်ပြီးအခုလိုဆရှင်းပြပါတယ်
။နိုင်ငံတော်သမ္မတနဲ့ပတ်သက်တဲ့ဟိုဆက်မှတ်တဲ့စည်းကမ်းတွေမှာအခြေအငင်းဆိုတာပေါ့ပါတယ်။အဲ့ဒါကိုအရက်သားတွေတင်ခွင့်ရှိတယ်ဆိုတဲ့ဥစ္စာလေးကိုကျွန်တော်ကတတ်တယ်လို့ပါ။ဒုတိယအနေနဲ့အမျိုးသားလွတ်တော်မှာတင်ရတဲ့ရည်ရွယ်ချက်ကအမျိုးသားလွတ်တော်နော်ဒုတိယသမ္မတလောင်းကူကတိုင်းရင်းသားဖေးကရှိရှင်တဲ့ဆန္ဒကျွန်တော်တို့မှာရှိလို့ကုလိုတင်သွင်းခြင်းဖြစ်ပါတယ်။ဒါပေမဲ့လို့ကျွန်တော်အမျိုးသားလွှတ်တော်မှာရှိတဲ့အင်အားက106ခုရှိပြီရှိပါတယ်ဆရာ။အဲဒီအချိန်မှာဒီကံကျိုးပါတီရဲ့အင်အား120ခုရှိပြီလို့ကအာတိုင်းလာစီးပွားရေးပါတီရဲ့အင်အား9ခုရှိပါတယ်။နော်အဲတခြားအင်အားစုလည်းရှိကြတာပေါ့လေ။ကျွန်တော်တို့ဒီမိုကရက်တစ်အင်အားစုတွေရဲ့စုစုပေါင်းအင်အား30ကျော်ကျော်လောက်ပဲရှိပါတယ်။ဆိုတော့ကျွန်တော်တို့ရဲ့ဒီခိုင်တိုင်းလာမထုတ်တဲ့ပါတီရဲ့အင်အားဟာဆို9ခုပဲရှိပါတယ်။အခုကျွန်တော်တို့ကိုထပ်ခံပေးခဲ့တဲ့အင်အား28ခုဆိုတော့ကျွန်တော်မှာဟို9ခုအပြင်ပေါ့လေ။တိုင်းလာပါတီရဲ့နောက်ဒီမိုကရက်တစ်အင်အားစုကရောက်နေပြီလို့ထောက်ခံရတယ်လို့ဆက်မှတ်လို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့။
ဒါတော့39ဦးရှိတဲ့တက်ခံရေးပါတီက140ရခဲ့တယ်နိုင်ရှင်လို့ရှင်လို့လေ30နိုင်ရထင်ပါတယ
်။ဒေါက်တာအေးမောင်အနေနဲ့ဒီသမ္မတရွေးချယ်ရေးလုပ်ငန်းစဉ်အစဉ်အဆက်ဒီရွေးချယ်မှုတွေကတော့ဘလောက်အထိထင်သာမြင်သာရှိတယ်ပွင့်လင်းမှုရှိတယ်လို့သတ်မှတ်နိုင်ပါသလဲခင်ဗျာ
။ဟောလက်တော်တွင်မှာခုလိုရေးပြန်လေရွေးချယ်တဲ့ကိစ္စတွေကတော့တော်တော်ထင်သာမြင်သာရှိပါတယ်
။ထင်သာမြင်သာရှိတယ်ဆိုပေမဲ့ခုနလိုအတိုက်ခံနေဒီဘက်ကမဲတွေတိတ်နေနေတဲ့အတွက်ဒီလွတ်တော်ထဲမှာအတိုက်ခံဘက်ကပြီးပြီးပြင်းပြင်းအတန်ထွက်နိုင်တဲ့အနေအထားရှိတယ်လို့ပြောနိုင်မှာမလားခင်ဗျ။
အတိတ်ကအင်အားကတော့အမသာကိုနေပါတယ်ခင်ဗျ။လွတ်တော်နေ့ရက်လုံးမှာပါ။ဟောပြည်ပဘက်ကမှာဆိုရင်45ဦးလောက်ပါကျွန်တော်တို့ဒီမိုကရက်တစ်အင်အားစုကအများဆုံးပါပဲ။ဟောမျိုးသားလွတ်တော်မှာဆိုရင်ကျွန်တော်တို့က30ဆုံးဆုံးတော့ပဲရှိပါတယ်။အဲတော့ခုနလိုလေ106ခုရှိဦးတော့ဒီမျိုးသားလွတ်တော်ကိုဒီမှာ30ဦးလောက်ဟာကြောက်သွားမဲ့တဲ့ပုံပါပဲ။ဒါပေမဲ့လို့ကျွန်တော်တို့အစိုးရကိုတင်တယ်ပြည်သူဆိုတဲ့အတန်ဟာပြည်သူ့ကြားမှာပြန့်နေမှာဖြစ်ပါတယ
်။ဟုတ်ကဲ့။ဒ
ီလေရင်တွေရှိတဲ့ဥစ္စာတွေကိုကျွန်တော်တို့လွှဲရင်လွှဲတယ်လို့တင်ပြသွားဖို့လို့အစီအစဉ်ရှိထားပါတယ
်။ဟိုလွှတ်တော်နဲ့ပတ်သက်လို့အပြင်မှာဝေဖန်တန်တွေကတော့ထွက်နေပါတယ်ခင်ဗျ။အတိုက်ခံရဲ့လို့ပြီးပြီးပြင်းပြင်းမရှိဘဲနဲ့လွတ်လွတ်လပ်လပ်ဆွေးနွေးခွင့်မရှိဘူးဆိုပြီးတော့ဝေဖန်တာမျိုးတွေပါသတင်းကန့်သတ်မှုတွေလည်းရှိနေတယ်ဆိုပြီးတော့အဲ့တော့လွှတ်တော်အတွင်းမှာဒေါက်တာအီမောင်တို့အနေနဲ့ဟိုကန့်သတ်ပိတ်ပင်မှုတွေရှိတယ်ဆိုတဲ့ခံစားချက်မျိုးရပါသလားခင်ဗျ။ကန့်သတ်မှုတွေရှိတယ်လို့ပြောနေမှာ
ရှိပါတယ်ခင်ဗျာကျွန်တော်တို့အစိုးရတစ်ခုကိုတင်မယ်ဆိုရင်15ရက်ကျော်တင်ရပါတယ်အဲကျွန်တော်တို့လည်းအစိုးရတစ်ခုကိုတင်မယ်ဆိုရင်ပေါ့နော်ဥပဒေကြမ်းတစ်ခုကိုတင်မယ်ဆိုရင်ဒီပေါင်း30အတွက်တော်ရဲ့အကူတာချီကိုချိုးတင်ရပါတယ်တော်ရဲ့ကြင်ကြားရေးမှုချုပ်ကိုနော်ဒုတိယကြင်ကြားရေးမှုချုပ်တရားတစ်ချက်ပါလေးကောင်းလေးတစ်ခုမင်းမယ်ဆိုရင်တော့ချေလောက်ချိုးတင်ရပါတယ်အဲဒါကိုစီကံကနေဖြစ်ပြီးရှိပါတယ်အဲဒီမှာစောင့်ကြည့်ရမယ့်တာဝန်ဝတ္တရားတွေရှိပါတယ်ကျွန်တော်တို့မှာဒီတိုင်းလာပြည်မျိုးမျိုးကိုမပြိုခွေအောင်ဒုတာဝန်3ပါကျွန်တော်တို့စောင့်ကြည့်ရပါတယ်။ဘာသာသာသနာကိုထိခိုက်တဲ့အကြောင်းတွေကိုမတုံ့ရပါဘူး။ပုဂ္ဂိုလ်ကိုထိခိုက်တဲ့အကြောင်းတွေကိုမတုံ့ရပါဘူး။ကျွန်တော်တို့မှာဟိုစောင့်ကြည့်ရမယ့်ဝတ္တရားတွေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကအများနဲ့ပတ်သက်တဲ့အဆိုတွေကိုတော့ဖြစ်နေ။အများနဲ့ပတ်သက်တဲ့ဥပဒေကြမ်းတွေကိုဖြစ်နေ။ဒီလိုလိုတကယ်အကျိုးရှိတဲ့ဟောတာရှိတဲ့မဲလို့ဒီစားတဲ့ဥပဒေကြမ်းတချို့ကိုတော့ဖြစ်နေတယ်။ဒီမိုကရေစီအားဖြင့်တော်တော်များများဟာကျွန်တော်တင်သွင်းနေပါလေလို့ကျွန်တော်ယူဆပါတယ်။
ဒီအများအတွေ့အကျိုးရှိမယ်လို့ယူဆတဲ့ဥပဒေကြမ်းတွေကိုဒေါက်တာအေးမောင်တို့ဘက်ကတင်သွင်းပေမဲ့တင်သွင်းခွင့်ရလိုက်တာလားဖြစ်ပြီးတော့ဘလို့မှအတည်ပြုချက်မကျနိုင်ဘူးမဲအများစုကစက်ခိုင်ဖွံ့ဖြိုးရေးပါတီဘက်ကယူထားတဲ့အတွက်ကြောင့်ဒီအဆိုပြုချက်တွေကအဆိုပြုုံတက်တက်ပဲဟိုတဲတဲ့ရည်သွန်ဖြစ်သွားမယ်ဆိုပြီးတော့ဝေဖန်ကြတာမျိုးတွေလည်းရှိပါတယ်ခင်ဗျဒီပေါ်မှာဒေါက်တာအေးမောင်ဘလို့တုံ့ပြန်ကြပါလဲခင်ဗျ
အဲ့ဒီလိုဆိုတာကမှန်ကြည့်လို့များပါတယ်ကျွန်တော်တို့အခုကျွန်တော်ရေကောက်ပွေးပုံမှန်ဒုတိယသမ္မတလောင်းရွေးတဲ့ဥစ္စာလေးကိုကြည့်နေကြည့်တာပါပဲတကယ်တကယ်စွတ်တို့ထင်းမှာဟောပုံတိုင်းရင်းသားပေါင်းစုပါဝင်ကြပါလေဒါပေမဲ့တကယ်တကယ်ရင်သေးကဆန္ဒအမှန်ကိုတကယ်ထုတ်ပြနိုင်ကြတာနေတယ်လို့ကျွန်တော်ယူဆပါတယ်ကိုယ့်ရဲ့ပါတီရဲ့အလံတော်အောက်ပါပဲလေယူဆချက်တစ်ခုအောက်ပါပဲကျွန်တော်တို့ဒီတိုင်းကဒီတိုင်းပဲနော်အဲ့ဒီသဘောမျိုးနဲ့ဥတီချက်တွန်းနေကြတာတော့အများကြီးပေါ့ဆိုလိုတာကကျွန်တော်တို့ဟာကျွန်တော်တို့အဆိုဟာဘလောက်တည်းကြည့်ဒီကိုအထူးကြည့်လေအများတဲ့နော်အင်အားများတဲ့ပါတီတခုအင်အားများတဲ့အစုတစ်ခုကအားဒီဆိုကျွန်တော်ပြစ်ပြေးပြောလို့ရှိရင်ကျွန်တော်အစိုးရဟိုဟာပေါ့နော်ဒါအစိုးရတင်သွင်းခွင့်တောင်ရမယ်တကူဟိုရှိနိုင်ရှင်နေပါလေ
ဟိုတိုင်းရင်းသားခွင့်ရေးတွေနဲ့ပတ်သက်လို့က ကျွန်တော်တို့ဒီရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီအနေနဲ့အထူးသဖြင့်ရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးရေးကိစ္စတွေကိုအလေးထားပြီးတော့တင်ပြမယ်ဆိုတာမျိုးစောစောပိုင်းကကျွန်တော်တို့ကြားခဲ့တာမျိုးတွေရှိပါတယ်ခင်ဗျာ။အခုအချိန်အထိရောတိုင်းရင်းသားနယ်မြေတွေရဲ့ဖွံ့ဖြိုးရေးကိစ္စတွေဘလောက်အထိတင်ပြပိုင်ခွင့်အနေထားရနေပါပြီလဲခင်ဗျာ
။ကျွန်တော်တို့အခုလက်ရှိအခြေအနေကိုပြန်သုံးသပ်ကြည့်ရမယ်။ကျွန်တော်တို့ကစစ်တပ်ရဲ့ဥက္ကဋ္ဌတို့ဒုတိယဥက္ကဋ္ဌတို့အကုန်လုံးပါပြည်သူ့ဘက်တို့မျိုးသားဘက်တို့စိုင်းဒေသကြီးပြည်နယ်ဘက်တို့အကုန်လုံးပါပြည်ထောင်စုပါတီကြီးတွေရှိကြတာပါ။အဲ့တော့2008ပြည်စည်းပုံရဲ့ဒီမှာလို့လေအဲကျိုးစုံနိုင်ငံရှိတဲ့အဆိုတို့ဥပဒေကြမ်းတို့မျိုးကတော့အကုန်လုံးဟာသက်တူဥက္ကဋ္ဌရဲ့လက်ထက်ကိုကြောက်သွားကြပါဘူးဒီတိုင်းတို့ပါတီရဲ့ဖြစ်ဖြစ်ဆိုလေတကယ်ကြီးလုံခြုံရေးအားဖြင့်ဆက်ချယုံကြည်ရတဲ့ပုဂ္ဂိုလ်နဲ့ပူးတည်ထားတယ်ဆိုတဲ့ဥစ္စာဟာအမှန်တန်ကိုကျွန်တော်တို့ဘက်ကဒီဟိုဖြစ်ပါတယ်အဲသဘောလေးတူပါတယ်ထောက်လိုက်ခံပါတယ်လက်ရှိအခြေအနေကိုတွန်းတက်တဲ့အခါမှာအဲ့ဒါမျိုးပါဆိုတော့ကျွန်တော်မြင်တာထင်တာရှိရဲ့နော်ဒါပြုတ်ပြောင်းနေတာရှိရဲ့ကြောင်းလေးမျိုးဟာမကြခင်သက်တူပြေပါဘူပေါ်လာတဲ့အခုရှိမျိုးစုံရှိပါဦးမယ်အဲလွတ်တူဦးရေကျန်းကုမ္ပဏီတို့တခြားအဲဒီနောက်ဆုံးအချင်းအတီးတီးတို့ဖွဲ့စည်းတွေပေါ့နော်ဒါပြည်တော်စုအရှင်ဝန်ကြီးဖွဲ့တို့ဘာညာပေါ်လာအောင်ပါအဲ့ဒီဥစ္စာမှာဘယ်လောက်ထိခြေသေးဝင်ပါလာကြမလဲဘယ်လောက်ထိဆွေးနွေးခွင့်ရှိကလေးဆိုတာကလို့ရှိရင်ပြုတ်ပြောင်းနေတာမျိုးရှိမှရှိတာလာနဲ့ခင်းချင်းကိုကျွန်တော်တို့တွန်းကြကြမှာဖြစ်ပါတယ်လက်ရှိဝင်ပေါက်တွေကျွန်တော်ကိုဖိတ်ထားတယ်ဆိုတာကလို့ရှိရင်လက်ရှိရောပြည်ထောင်စုပါတီနဲ့ပြည်ရဲ့ဒီလုံခြုံရေးရှိကိုခက်ခဲလုံလုံရှာရလို့ကျွန်တော်တွန်းကြပါတယ
်ဟိုကျွန်တော်ကမေးတာကဒီတိုင်းရင်းသားခွင့်ရေးနဲ့ပတ်သက်ပြီးတော့တိုင်းရင်းသားဒေသတွေရဲ့ဖွံ့ဖြိုးမှုအထူးသဖြင့်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်လို့ဘလောက်အထိတင်ပြပိုင်ခွင့်တွေရှိနေပါပြီလဲခင်ဗျအ
ဲ့ဒီတင်ပြပိုင်ခွင့်ဆိုတဲ့ဥစ္စာကလည်းကျွန်တော်တို့ရဲ့ဒီနေ့ဥက္ကဋ္ဌပုံမှာလည်းမူတည်ပါဘူးဒီနေ့ဥက္ကဋ္ဌနဲ့ပတ်သက်တဲ့ပုဂ္ဂိုလ်ကလည်းလက်ရှိပြည်ထောင်စုပါတီကရှိနေတာကိုအဲကျွန်တော်တို့ကဒီဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းကိုရှာဖို့အတွက်လေအဲဒီကပုံမျိုးတစ်ခုလုပ်တဲ့အခါမှာပူပေါင်းဆောင်ရွက်နိုင်ခြင်းရှိမရှိဘူးနော်ကျွန်တော်တို့အဆိုပြုတဲ့ဥစ္စာဟာတကယ်ဖွံ့ဖြိုးတိုးတက်တဲ့လမ်းကြောင်းကိုဥတည်နေတဲ့အဆိုချက်ဆိုလို့ရှိရင်ဒီကံကျိုးပါတီမှာပါတဲ့ရခိုင်တိုင်းရင်းသားများကလည်းကျွန်တော်တို့အစိုးရလက်ခံနိုင်တယ်လို့ထင်ပါတယ်။အဲအဲ့ဒီဥတီချက်နဲ့ပဲကျွန်တော်တို့ဆွေးနွေးကျွန်တော်တို့အစိုးရတင်ပြကြမှာဖြစ်ပါတယ
်။ဟုတ်ကဲ့
ဒီတော်သူဟိုပါလီမန်မှာဒီတိုင်းပါပဲခင်ဗျာ။ကျွန်တော်တို့ကတိုင်းရင်းသားတွေကတခုခွင့်ပြုတဲ့ကိုအစိုးရတင်သွင်းတဲ့ဥမာရှမ်းတိုင်းရင်းသားများဒီမိုကရေစီပါတီကတင်တဲ့အစိုးရဟာရှမ်းပြည်နယ်ခွင့်ပြုတဲ့ကိုဥတီတယ်ဆိုရင်ကျွန်တော်တို့ကထောက်ခံမှာပါ။တိုင်းရင်းသားတွေပါတီကမြည်လူပဲနော်ဒီကံကျိုးပါတီမှာပါတဲ့တခြားတိုင်းရင်းသားတွေကလည်းထောက်ခံပေးနိုင်တယ်ဆိုရင်အဲ့ဒီထောက်ခံပေးတယ်ဆိုတဲ့အကံပေါ့ဗျာကန့်ကွက်တယ်ဆိုတဲ့အကံပေါ့အဲ့ဒီအကံလက်ကဟာကျွန်တော်တို့ပြည်တော်မှာရှိရဲ့နော်ဒါပြည်သူလူထုရဲ့ရင်းမှာရောင်ပြန်ဟပ်သွားပါလိမ့်မယ်အဲ့ဒီဥစ္စာရဲ့အဖြစ်ဟာကျွန်တော်တို့လိုလားကြည့်ပါဦ
းဟိုဒီနေရာမှာကျွန်တော်တို့စောရကတက်နေတာတခုပေါ့နော်အခုဒီခုနဒေါက်တာရေးမောင်ပြောတဲ့အပေါ်တဲ့အဆောက်အုံလွတ်တော်ဥက္ကဋ္ဌတွေဖြစ်လာမယ်နောက်ပြီးတော့တိုင်းပြည်ရဲ့ဦးစီးဦးဆောင်ဖြစ်ခဲ့တဲ့သူတွေကအခုမှတိုင်းပြည်ရဲ့အုပ်ချုပ်ရေးအာဏာကိုရယူခဲ့ကြတဲ့သူတွေမဟုတ်ပါဘူးခင်ဗျာအရင်နှစ်ပေါင်းများစွာကလေးကတိုင်းပြည်မှာသူတို့ကစစ်တပ်အကြီးအကဲတွေဖြစ်တာဝန်ယူခဲ့တဲ့သူပါသူတို့သာတိုင်းရင်းသားအကျိုးကိုကြည့်ပြီးတော့လုပ်မယ်ဆိုရင်အရင်ကလေးကပြောမယ်ဆိုလို့ရှိရင်အရင်နှစ်ပေါင်းများစွာကလေးကလုတ်ခဲ့မဲ့သူတွေလို့ပြောလို့ရနိုင်တဲ့အတွက်အခုအချိန်ကြာမှထူးထူးခြားခြားမျှော်လင့်ချက်မျိုးတွေရှိနိုင်ပါမလားခင်ဗျာ
။ဟောကျွန်တော်တို့ကလေကာလတစ်ခုကိုစောင့်တဲ့အခါမှာဟိုမိကွန်ကြီးလို့ပြောကြာနော်ဟိုမိနီကျွန်တော်ကမိနီမျိုးဝမိခင်းဆိုတာရှိတာဟုတ်အော်မင်းအမိကကြာလွန်ရင်လည်းမိကွန်ကြီးပြက်နေလို့လားဆိုတဲ့ဥစ္စာကိုအကားကြီးကလည်းပြစ်တက်ကကျွန်တော်သိမ့်တက်ကြပါလိမ့်မယ်။အမင်းလေးပြရင်တော့စိမ့်ကြတော့မှာပေါ့။စိမ့်တဲ့ကလာလေးမှာတခါဝါကြအောင်မယ်။အဲ့လိုဝါတဲ့ကလာလေးပဲကျွန်တော်လိုရဲစိမ့်ရဲလိုရဲအမင်းလေးလိုရဲအမင်းကလာများလွန်ပြန်ရင်လည်းမိကွန်ကြီးကဟိုအင်မတန်ကိုမှပြက်လို့လားဆိုတဲ့လူကြီးကလည်းဖြစ်ဖြစ်ပေါ့ဗျာ။အမင်းအကားကြီးကလည်းပြစ်တက်ကကမိကွန်ကိုပြဿနာရှာတာမျိုးလေးမဖြစ်ဖို့လို့လေ။အဲ့တော့အကုန်လုံးဟာပြုတ်ပြောင်းနေတဲ့လမ်းကြောင်းကိုသွားရမှာလို့လေ။ကျွန်တော်တို့မြန်မာကလည်းမိဝါနဲ့ပတ်သက်တဲ့လမ်းတွင်းလိုရဲလို့ထင်တယ်လေ။အဲတော့မိဝါကာလဟာလည်းကာလတူလေးတစ်ခုဖြစ်နေလို့ကျွန်တော်ထင်ပါတယ်။အဲတော့မကြခင်မှာကာလလိုလေးတစ်ခုကိုဖြတ်တန်းပြီးတဲ့အခါမှာလေကျွန်တော်လိုချင်တဲ့မိစင်းကြတဲ့ကာလလေးတစ်ခုကိုကျောင်းပြောင်းလို့မှန်းပါတယ်။အဲဒီကာလလေးမှာလို့လေကျွန်တော်တို့ကလည်းမိအမီကာလကခက်ရှိတွေဟာမိဝါကာလမှာပြုတ်ကျောင်းနေနော်မိစင်းကြတဲ့အခါမှာကျွန်တော်တို့ရဲ့ခန္ဓာနေကစီးပြီးမှပုံပြီးဖြစ်လာမယ်ပေါ့ဗျာ။သတင်းလောလောဆယ်နဲ့ပုံများလာမယ်ဆိုတဲ့ပုံပါ။အဲဒီကာလလေးကိုကျွန်တော်မြင်မှထားပါတယ်။
ဟို2008ခုနှစ်ဖွဲ့စည်းပုံအရကြည့်ရင်နိုင်ငံတော်သမ္မတနဲ့သမ္မတကဖွဲ့စည်းထားတဲ့အဖွဲ့ဝင်17ဦးပါတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကတိုင်းပြည်ကိုအဓိကအုပ်ချုပ်မယ်ဒီကောင်စီကနိုင်ငံတော်ရဲ့အုပ်ချုပ်ဖွဲ့စည်းသဘောမျိုးဖြစ်နေတာကျွန်တော်တွေ့ရပါတယ်ခင်ဗျအဲ့တော့မြန်မာပြည်ကရွေးကောက်ပွဲပြီးလို့အယသအစိုးရပေါ်ထထားဦးနိုင်ငံတော်အေးချမ်းသာရေးနဲ့ဖွံ့ဖြိုးရေးကောင်စီလက်အောက်ကနေအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရောက်ကိုရောက်မဲ့သဘောမျိုးဆိုပြီးတော့ဝေဖန်ကြတာမျိုးတွေလည်းရှိနေပါတယ်ခင်ဗျာ။ဟိုလွတ်တော်ကထိန်းချုပ်နိုင်တာမျိုးတဲ့တမဒနဲ့အမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီကပဲတိုင်းပြည်ကိုဆက်ပြီးထိန်းချုပ်မဲ့သဘောမျိုးမဖြစ်နိုင်ဘူးလားခင်ဗျာ။အော်အာနာရှင်ဆန်နဲ့စစ်အုပ်ချုပ်ရေးအောက်ကလွတ်မြောက်မဲ့အနေအထားမျိုးကိုမျှော်လင့်နိုင်မှာမလားခင်ဗျာ
။အော်လက်ရှိပြည်စည်းပုံအခြေအနေကလေကျွန်တော်တို့သုံးသပ်တာကနော်ဒီ အမေရိကန်နိုင်ငံရဲ့ခွင့်ပြုပုံချိတာဥပဒေတစ်ပြည့်စားလည်းပါပါတယ်။အဲတော့ကျွန်တော်တို့ကဒါရိုက်ပုံတော့ဒါသမ္မတကိုပြည်သူလူထုကတည်ရည်ရေးသွေးခွင့်ရှိတဲ့စနစ်မျိုးမဟုတ်ခဲ့ပါဘူး။ဒါပေမဲ့လို့သမ္မတရဲ့လက်ရှိနော်ဒါခွင့်ပြုပုံချိတာဥပဒေရဲ့အလန့်ထားတဲ့အာဏာကိုဟိုကြံစီစစ်ကြည့်တဲ့အခါမှာလေသမ္မတကပဲဒီနေ့ရဲ့သဘောဆန္ဒနဲ့အပြိုကြီးတဲ့ပုဂ္ဂိုလ်ကိုအစိုးရအဖွဲ့မှပါဝင်အောင်ဒီကဖိတ်ခေါ်တယ်လေအမေရိကန်သမ္မတလို့ပဲအဲ့ဒီသဘောလေးလေးရှိပါတယ်သမ္မတရဲ့အပေါ်မှာလူပတ်ပွင့်အကုန်လုံးကရှိနေပါလေနိုင်ငံဦးဆောင်ရေးတာဝန်ဟာအင်မတန်ကိုကြည်တတ်ပါလေနိုင်ငံတို့သမ္မတရဲ့အခြေချင်းဟာဟိုနိုင်ငံတို့နိုင်ငံသူနိုင်ငံသားအားလုံးကိုမှစေနာပြတ်မှတ်စီကမှာလေသမ္မတနဲ့ရှိဖို့ကအင်မတန်ကြီးကြည့်တယ်လို့အင်မတန်အခြေချင်းနဲ့ကြည့်ရင်သမ္မတမျိုးဖြစ်မှသာလေဒီလိုနိုင်ငံသူနိုင်ငံသားတို့ရဲ့ဒီကိစ္စဥပဒေရဲ့အကာအကွယ်ကိုပြည်ပြည်ဝါရမယ့်အခြေအနေရှိပါတယ်အဲလိုနိုင်ငံတို့သမ္မတနိုင်ငံတို့သမ္မတဖြစ်မှပါတဲ့ပုဂ္ဂိုလ်တွေအကုန်လုံးဟာအင်မတန်ကိုတာဝန်ကြီးတဲ့တာဝန်ကိုထားဆောင်ရတဲ့ပုဂ္ဂိုလ်တွေဖြစ်လို့ကျွန်တော်တို့ဒီမိတ္တပို့တာပါလေ။ဒီရေတန်းကြီးတွေကအကုန်လုံးကြည့်ပါလေ။ရေငွေသားကြီးတို့စောက်ထုတ်ပါ။ဟိုမိဘတွေဟိုစီမံခန့်ခွဲပေးပါ။ဒီလူတွေရပ်တန့်ခွင့်အပြည့်အဝကိုလည်းရပ်တန့်ခွင့်ရှိအောင်စီမံခန့်ခွဲပေးပါဆိုတဲ့မိတ္တကိုကျွန်တော်တို့ပို့ရင်ကလေးပြီးလို့လေ။ကျွန်တော်တို့မှာဒီသတိဉာဏ်ချတာဥပဒေရဲ့ဟိုအကာအကွယ်ကိုရဖို့ဒီစုတောင်းနေကြတဲ့အခြေရှိပါလေ
။ဒီလွတ်တော်သွားတဲ့ကိုယ်စလဲတွေနဲ့ပတ်သက်ပြီးတော့တစ်ဖက်ကမဲခွဲပြီးတော့ဒါကိုဆုံးဖြတ်တာပါ။တစ်ဖက်ကဆုံးဖြတ်ချက်တွေကိုအတီးပြုတ်ယုံဟိုအတိုက်ခံရှိတယ်ဆိုတာမျိုးဖြည့်ပေးဖို့သူတို့ဘက်ကအကြောင်းပြနိုင်ယုံတက်တက်သွားတက်တာသာဖြစ်ပြီးတော့ဒီလွတ်တော်အစည်းအဝေးကတစုံတရာလွတ်လပ်ခွင့်လည်းမရှိအခြေခံလူခွင့်ရေးတွေကိုချိုးပေါက်ခံရတဲ့နေရာဆိုပြီးတော့ပြောကြတာမျိုးတွေရှိပါတယ်အဲ့တော့ဒေါက်တာအေးမောင်အနေနဲ့ဒီလွတ်တော်တက်တာကနေပြီးတော့တစုံတရာအကျိုးရှိတယ်လို့ခိုင်ခိုင်မာမာယုံကြည်ပါသလားခင်ဗျအ
ဲကျွန်တော်တို့2008ပြည်စည်းပုံကိုအတိအကျခွင့်ကြားတဲ့ကာလတစ်ခုရှိပေပါတယ်အဲ့လိုပဲ2008ရေကောက်ပြည်စည်းကိုနော်ကျင်းပတဲ့ကာလတစ်ခုရှိပေကြပါတယ်အခုတခါ2017မှာလေကျွန်တော်ကဖတ်တို့ကြီးကိုကြောက်ပြီးကြမှာကျွန်တော်ကဖတ်တို့ပွင့်မှာပဲ C1 ကျေးမှာကျွန်တော်ရှင်းနေကြတဲ့ဥက္ကဋ္ဌတွေကျွန်တော်ဆွေးရပါတယ်။အဲဒီမှာဖတ်တို့တပါမီရဲ့ရှေ့မှာနော်အဲရေခောက်ပွေးတွေလောက်ကြတာရှိရဲတမတော်လည်းအမတန်ကိုကြားပါလေ။အမတန်ကိုသိကြပြီးကြမှာလေ။မြေသားတင်တာရှိပါတယ်။အဲ့ဒါကိုလည်းတရင်သားတွေမှာသတိချစားဖို့လင်းရည်တွေလည်းကြွားရတာကိုတွေ့ပါတယ်။အမတန်ကိုကျွန်တော်တို့အစင်လာကောင်းတစ်ခုနေရလေ။အဲအဲ့အတွင်းကဖတ်တို့တွင်းကဥစ္စာကိုဖတ်တို့ပြင်ပဖို့ကြာအဲဒီထောင်စုလေဒီအားလုံးမှာကြာရည်ပြတ်နိုင်အောင်ကျွန်တော်လုပ်ဖို့လိုပါလိမ့်မယ်။အဲ့ဒါဟာလာမယ့်9နှစ်ကာလမှာရောက်လာမယ့်ဒီကောက်ပိုးတွေရှိတယ်လို့ကျွန်တော်သုံးသပ်တင်ကြတာပါ။အဲ့ဒီကာလမှာဒီနိုင်ငံရေးသက်ကူမှုဖြစ်ဖြစ်နော်၊အရင်းကြီးတွေလှုပ်လှုပ်ကုန်ကုန်ဖြစ်ဖြစ်နော်ကျွန်တော်တို့တင်ပြနော်ဒါသက်ကူနိုင်ငံလို့ထင်ပါတယ်။အဲ့လိုပါပဲဒီဖြတ်တို့ရဲ့9နှစ်သက်တမ်းကာလအတွင်းမှာလေအတွက်တို့တွင်ကငင်းငင်းကိုဖြစ်ဖြစ်ဒီလိုဓာတ်ခံစားကြည့်ရှုနိုင်အောင်နော်ဒါမီဒီယာလှုပ်လှုပ်ကုန်ကုန်လေကာလတစ်ခုအတိုင်းအတာတစ်ခုမှာလေကျွန်တော်တို့ဒီလိုဒီကတော့ကိုယ်ပြေရှင်းရှင်းအဆင်းနဲ့ဟိုတင်ပြတင်ပြကြီးကမှလေအကောင်းဆုံးဖြစ်အောင်လို့ကျွန်တော်တို့ကြိုးစားပြီးကြမှာဖြစ်တယ်ဘယ်မှာတင်ပြတောင်းဆိုမှုတွေကိုလုပ်သွားနိုင်ပါလေလို့ကျွန်တော်ဆုလိုက်ချင်ပါတယ
်။နေပြည်တော်မှာရောက်နေတဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP ရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကိုကျွန်တော်ဆက်သွယ်မေးမြန်းထားတာပါကျွန်တော်သိထိုက်ဦးပါခင်ဗျာ။